ပြည်ခိုင်မျိုးပါတီကကိုယ်စားလှယ်နှစ်ဦးနှုတ်ထွက်သွားတဲ့သတင်းကိုတင်ပြပေးမှာပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကနေပြီးတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်နှစ်ဦးဒီကနေ့ပဲထပ်မံနှုတ်ထွက်သွားပါတယ်စတင်ဖွဲ့စည်းချိန်ကတည်းကအကန့်ကွက်မှုတွေနဲ့ကြုံခဲ့ရတဲ့အဖွဲ့ဝင်55ဦးပါတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကနေဒီလိုမျိုးနှုတ်ထွက်နေသူတွေရှိနေတဲ့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာအခက်အခဲတွေကြုံရနိုင်တယ်လို့နိုင်ငံရေးအကဲခတ်တွေကခန့်မှန်းနေကြပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကနေလွတ်တော်ကိုယ်စားလှယ်နှစ်ဦးနှုတ်ထွက်ခွင့်ပြုကြောင်းအမိန့်ကြော်ညာစာကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွတ်တော်အစည်းအဝေးမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီအမိန့်ကြော်ညာစာမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်ဦးဆိုင်ကျော်မိုးမိုင်းပန်မဲဆန္ဒနယ်နဲ့ဦးစီဟူးတို့ကချင်ပြည်နယ်မဲဆန္ဒနယ်အမှတ်1တို့ကိုဒီလ16ရက်နေ့ကနေစတင်ပြီးသူတို့ဆန္ဒသဘောအလျောက်နှုတ်ထွက်ခွင့်ပြုကြောင်းဖော်ပြထားတာဖြစ်ပါတယ်။နှုတ်ထွက်သွားတဲ့ကိုယ်စားလှယ်နှစ်ဦးဟာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဖြစ်ပြီးနှုတ်ထွက်ရတဲ့အကြောင်းကိုဦးစီဟူးတို့ကအခုလိုပြောပါတယ်
။ပူးပေါင်းကော်မတီဆိုတာတော့ကူပေါင်းကော်မတီရဲ့စူပါကူပေါင်းဒီမှာရရှိတဲ့အဖြစ်တစ်ခုကိုကျွန်တော်တို့ကတောင်းနေချင်တယ်။ဒါပေမဲ့အခုကျတော့အဲ့လိုမဟုတ်သေးတဲ့ကူပေါင်းကော်မတီမှာပါဝင်တဲ့ဟိုပါတီလိုက်တယ်လည်းကောင်းဖွဲ့စည်းလိုက်တယ်လည်းကောင်းသူ့ရဲ့ပြင်ဆင်ချက်တွေကိုသူကဆန္ဒမဲပေးပြီးမှလုပ်နေတဲ့ချိန်ကျတော့အဲ့မှာဥယျာဉ်များများပါတဲ့ဖွဲ့စည်းရတော့ပါတီရတော့ဒါချင်းတော့မရနိုင်ပါဘူးလေ။အဲ့တော့အားလုံးကိုဆန္ဒမပါဘူးပေါ့။
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကိုအဖွဲ့ဝင်55ဦးနဲ့ဖွဲ့စည်းထားပြီးအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က18ဦး၊တမ်ဘရော်သားကိုယ်စားလှယ်8ဦး၊ပြည်ခိုင်ဖြူရှမ်းတိုင်းရင်းသားမြဒီမိုကရေစီအဖွဲ့ချုပ်နဲ့ရခိုင်အမျိုးသားပါတီက2ဦးစီ၊အခြားတိုင်းရင်းသားပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေက2ဦးစီပါဝင်တာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကရခိုင်မျိုးသားပါတီကကိုယ်စားလှယ်2ဦးနဲ့မူပင်မျိုးနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းတို့နှုတ်ထွက်ခဲ့ကြပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကနောက်ထပ်ကိုယ်စားလှယ်တွေထပ်မံနှုတ်ထွက်မယ်ဆိုရင်လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းအောင်မြင်ဖို့ခက်ခဲလာနိုင်ကြောင်းအခုလိုပြောပါတယ်
။ဒီအကြက်တွေစိန်ခေါ်မှုတွေကိုချိန်ကပ်အဖြေရှာနိုင်လို့ဆိုရင်အစုအဖွဲ့တွေချာမှာပုံမှန်လေးလေးနဲ့နှိမ့်နိုင်ရှင်းနေနိုင်ဖို့ကပို့ပြီးတော့အဓိကကြလိမ့်မယ်လို့မြင်ပါတယ်။အဲနောက်ထပ်ပေါ့လေဒီပြင်ဆင်ရေးပူးပေါင်းကော်မတီကနေနောက်ထပ်ဒီကိုယ်စားလှယ်တွေအနောက်ထပ်အမျိုးတွေဖြစ်လာမယ်ဆိုရင်တော့ဒါပြင်ဆင်ရေးပူးပေါင်းကော်မတီရဲ့လုပ်ငန်းစဉ်ပေါ်မှာအနောက်လက္ခဏာတက်ရောက်မှုမျိုးတွေဖြစ်လာမယ်။အဲ့ဒီရဲ့အကျိုးဆက်အဖြစ်အခုလွတ်တော်တက္ကသိုလ်အတွင်းမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ကလည်းအောင်မြင်မှုရဖို့အလားလာနော်နည်းတဲ့နည်းလာမယ်နော်ဖြည်းဖြည်းရောက်ရောက်နဲ့ကြည်ကြည်ပြတ်ပြတ်ပြည့်စင်နိုင်လို့လည်းပဲအခွင့်အလမ်းနည်းတဲ့နည်းလာလိမ့်မယ်လို့မြင်ပါတယ
်လောလောဆယ်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအစည်းအဝေးတွေကိုဆက်လက်ကျင်းပနေပြီး2008ဖွဲ့စည်းပုံအခြေခံဥပဒေမှာအခန်း15ခန်းရှိတဲ့အနေနဲ့တင်းလာနေကရှစ်ခန်းပီစီခဲ့တယ်လို့ဒီကနေ့မှလည်းဆက်လက်ဆွေးနွေးခဲ့ကြပါတယ်ပြည်ထောင်စုလွှတ်တော်နာယကဦးတည်ခွန်မြတ်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးကိုလက်ရှိလွှတ်တော်တက်တန်းအတွင်းမှာ PC အောင်ဦးစားပေးဆောင်ရွက်မှာဖြစ်ကြောင်းပြောဆိုထားပြီးလွှတ်တော်အစည်းအဝေးတွေကိုတော့လာမယ့်နှစ်စက်တင်ဘာလပထမပတ်အထိကျင်းပသွားမှာဖြစ်ပါတယ်